မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့နိုင်ငံခြားသားတရင်တောက်၄ယောက်ရှိသွားပါပြီ Frontier မြန်မာသတင်းဌာနရဲ့တရင်ကန်အုပ်ချုပ်မှု Editor အမေရိကန်နိုင်ငံသားမေလ24ရက်နေ့ကဖမ်းဆီးခံရပြီးဘာကြောင့်ဖမ်းခံရတယ်ဆိုတာမသိရသေးသလိုဒီချိန်ထဲမှာပဲဖမ်းဆီးခံထားရတဲ့ပြည်တွင်းသတင်းတောက်တွေနဲ့ပတ်သက်တဲ့အခြေအနေကလည်းစိုးရင်စရာဖြစ်နေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မမြစင်အောင်ကပြောပြပေးပါမယ်ခင်ဗျာ
စစ်တပ်ကအာဏာသိမ်းအုပ်ချုပ်ခဲ့တဲ့ February 1ရက်နေ့ကလေးကစလို့အခုအချိန်ထိမြန်မာနိုင်ငံမှာအဖမ်းခံရတဲ့သတင်းတောက်အယောက်50ထက်မနည်းရှိသွားပါပြီဒီထဲမှာမေလ24ရက်နေ့ကရန်ကုန်လေစိတ်မှာဖမ်းဆီးခံရတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအုပ်ချုပ်မှု Editor American နိုင်ငံသား Danny Fenster အပါအဝင်နိုင်ငံခြားသတင်းတောက်၄ယောက်ပါဝင်ပါတယ်အခုနောက်ဆုံးဖမ်းဆီးခံရတဲ့ Frontier မြန်မာက American သတင်းတောက်ဘာကြောင့်ဖမ်းခံရသလဲဆိုတာနဲ့ဘာပုံမှန်တတ်ထားသလဲဆိုတာမသိရသေးဘူးလို့ Frontier မြန်မာသတင်းဌာနရဲ့အမှုဆောင်အရာရှိချုပ်ဦးစန်နီဆွေက VOE မြန်မာပိုင်းကိုပြောပါတယ
်ဒီလိုမျိုးသတင်းတောက်တွေဖမ်းဆီးပြီးတော့အရေးယူခံရတဲ့ဥစ္စာတွေကတကယ်ကိုမဖြစ်တဲ့ကိစ္စတွေပ
ါစစ်ကောင်စီကဖမ်းဆီးထားတဲ့နောက်ထပ် American နိုင်ငံသားကတော့ကမာရုတ်မီဒီယာကိုတီထောင်ခဲ့သူ Editor ချုပ် Nathan Mongko ကိုမမောင်ထွေးဖြစ်ပါတယ်သူကို March 9ရက်နေ့ကဖမ်းဆီးထားပြီးတော့သူနဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းတော့မသိရသေးပါဘူး March 12ရက်နေ့တောင်ကြီးမြို့ကထိုင်းတပိတ်ဆန္ဒပြပွဲကိုသတင်းတပ်ပုံရိုက်တဲ့အချိန်မှာဖမ်းဆီးခံခဲ့ရတဲ့ပိုလန်နိုင်ငံသားသတင်းတောက် Robert Bokic ကိုတော့စစ်ကောင်စီကဖမ်းဆီးပြီးတော့တပတ်အကြာမှာပဲလွတ်ပေးပြီးတော့ပြည်နှင်တန်းပေးခဲ့ပါတယ်ဂျပန်နိုင်ငံသားအလွတ်တန်းသတင်းတောက် Yuki Kira Zumi ဟာလည်း April 18ရက်နေ့မှာဖမ်းခံခဲ့ရပြီးတော့မေလ14ရက်နေ့မှာဂျပန်နိုင်ငံကိုပြန်ပို့ခံရပါတယ်စစ်ကောင်စီကသတင်းမီဒီယာသမားတွေအပေါ်ပြစ်မှတ်ထားအရေးယူနေတာတွေကြောင့်သတင်းသမားတချို့ထွက်ပြေးတင်းရှောင်နေရတာတွေလည်းရှိပါတယ်။တက်မတော်ပြိုကွဲအောင်လှုံ့ဆော်မှုရေးသားပြောဆိုမှုလုပ်တဲ့ဆိုပြီးပုံမှန် 905 ကနေဝရမ်းထုတ်ဖမ်းဆီးရတာတွေလည်းရှိပါတယ်။ဒီထဲကမြန်မာနောင်သတင်းတောက်မက်ကီဇွန်တွေဟာဖမ်းဆီးခံရတာ3လနီးပါးရှိနေပေမဲ့မိသားစုနဲ့တွေ့ခွင့်မရသေးသလိုအင်းစိန်ထောင်အတွင်းမှာတိုက်ပိတ်ခံထားရဆဲဖြစ်တာမို့သူ့ကျမ်းမာရေးကိုမိသားစုတွေဘက်ကစိတ်ပူပန်နေတယ်လို့သူမရဲ့မိသားစုနဲ့နီးစပ်သူတဦးက VOA ကိုပြောပါရယ်အစ္စလမ်ဘာသာဝင်တဦးဖြစ်သူမက်ကီဇွန်တွေဟာဘာသာရေးအစဉ်အလာအရအစာစားတာရှောင်ပြီးဥပုသ်ဆောင်ခဲ့တာကိုထောင်တွင်းအစာငတ်ခံဆန္ဒပြဖို့လူစုတယ်လို့ဆွဆွဲပြီးတော့တိုက်ပိတ်အပြစ်ဒဏ်ခံရတာပါသူရဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူရဲ့ရှေ့နေဒေါ်နီလာခိုင်က VOA ကိုအခုလိုပြောပါတယ
်။ဘာအကြောင်းကြောင့်ပြန်လာတော့မသိဘူးတဲ့။ဟုတ်။အဲ့အခုတည်းကတော့ဒီဘက်အရင်တည်းကတောင်းအောင်ဒီဘက်ကိုသူတို့ပို့ထားတယ်တဲ့။
မက်ကီဇွန်တွေကိုပြီးခဲ့တဲ့ February 29ရက်နေ့ကရန်ကုန်မြို့မင်းနီကုန်းမှာဆေးရနာရှင်စန့်ကျင်ဆန္ဒပြပွဲတည်င်းယူနေတဲ့အချိန်ရဲတပ်ဖွဲ့ကဖမ်းဆီးသွားခဲ့ပြီးတော့နိုင်ငံတော်မတီမငိမ်ဖြစ်အောင်လှုံ့ဆော်မှုဆိုင်ရာရာဇသက်ကြီးပုံမှန် 905 ခါနဲ့တရားစစ်ဆိုဖမ်းဆီးခံထားရတာဖြစ်ပါတယ်။မန္တလေးအခြေစိုက် Voice of Myanmar သတင်းဌာန Editor ချုပ်ကိုနေလင်းနဲ့တည်င်းတော်ကိုရှိုင်းအောင်တို့ကိုလည်းမေလ24ရက်နေ့က online ကတဆင့်ရုံထုတ်ခဲ့ပါတယ်။ပုံမှန်905ကနေတရားစွဲခံထားရတဲ့သူတို့နှစ်ဦးကိုဗီဒီယိုကွန်ဖရင့်စင်းနဲ့ယုံထုတ်တယ်လို့သိရပြီးဇွန်လ9ရက်နေ့မှာဒုတိယအကြိမ်ယုံချင်းထပ်မံချင်းဆိုတယ်လို့ဇနီးဖြစ်သူက VOA ကိုပြောပါတယ
်။စစ်သားစုနဲ့တော့တွေ့ခွင့်ရမရဘူးသူတို့ကလေဟိုတဲမှာထောင်ထဲပို့တယ်ဆိုလို့ရှိရင်လည်းစစ်ကြောရေးရှိတယ်ဆိုလည်းမတွေ့ရဘူးလေထောင်ထဲပို့တယ်ဆိုရင်လည်းသူကဘယ်သူမှပြေးမတွေ့ဘူးလေ
February 1ရက်နေ့ကလေးကတရင်တောက်အယောက်80နီးပါးဖမ်းဆီးခံခဲ့ရပြီးအယောက်40ထဲမှနေဆက်လက်ထိန်းသိမ်းခံနေရဆဲဖြစ်ပါတယ်။စရောက်တဲ့မင်းကတော့ဖန်ဝရန်ထုတ်ခံထားရပါတယ်မေစီမာ DVB စတဲ့သတင်းလုပ်ငန်းကြီးတွေအပါအဝင်လုပ်ငန်းလေပတ်ခွင့်ရပ်ဆိုင်းလိုက်တဲ့သတင်းဌာနပေါင်းက၈ခုရှိသွားပါပြီရှင်